မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ13ရက်ပုဒ်ထူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရိုကနေတိုင်းထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်မို့ဖြစ်တာဝန်ယူတင်ဆက်တော်မှာပါ။ကျမတင်ကြီးထိုက်ပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့အမေရိကန်သမ္မတကကြေညာလိုက်ပါတယ်။2026ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့အမေရိကန်၊ကနေဒါနဲ့မက္ဆီကိုတို့သုံးနိုင်ငံပူးရဲအင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်။
ကောင်းပါပြီ။စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးအစည်းအဝေးအပေါ်အမေရိကန်လွှတ်တော်အမတ်တွေဘက်ကအမြင်အမျိုးမျိုးတွေထွက်ပေါ်လာပါတယ်
။ We have legitimized a brutal dictator who has starved his own people.If the United States is unable to win concrete lasting concessions from North Korea, the meeting alone will
ထိတ်တန့်ဒီမိုကရက်လွတ်တော်မှချက်ရှူမှပြောသွားတာကိုတော့နောက်ပိုင်းမှာအပြည့်ဆုံးကြားပါမယ်။ဒါအပြင်ထိုင်းနိုင်ငံမှာကျင်းပတဲ့ညင်ကြိုင်လုပ်ငန်းစဉ်ဦးဆောင်ဖွဲ့အစည်းအဝေးကနေလှမ်းမဲ့23ရာစုပင်လုံညီလာခံမှာဖဲအကြောင်းအရာတွေဆွေးနွေးတင်ပြဖို့သဘောတူလိုက်ပါတယ်။ရှမ်းပြည်နယ်ဒီပေါ်ဖက်မှာတောင်ကြရီတွေကြောင့်လူ3000လောက်ရေပေးတင်နေရတဲ့အခြေခံအကြောင်းရင်းနဲ့အမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ်မှာတော့ဘာသာကွက်တွေအချင်းချင်းခင်မင်းရင်းနှီးမှုတွေရလာအောင်ဘယ်လိုလုပ်ကိုင်နေသလဲဆိုတာကိုလည်းကြားရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမှတ်တင်ထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ကိုပြန်လာပြီးဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုမရှိတော့ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ခီးရှေကြီးကနေပြန်လဲရောက်ရှိလာကြောင်းသူတာဝန်ယူခဲ့တဲ့နေ့ထက်ကိုအခုချိန်မှာအားလုံးအနေနဲ့ပိုပြီးတော့ဘေးကင်းလုံခြုံမှုကိုခံစားနိုင်ပြီလို့သမ္မတကတွစ်တာမှာရေးသားခဲ့ပါတယ်။ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုကစိတ်ဝင်စားဖွယ်ကောင်းပြီးအပြုသဘောဆောင်တဲ့အတွေ့အကြုံဖြစ်ကြောင်းနဲ့မြောက်ကိုရီးယားနိုင်ငံဟာအနာဂတ်မှာအလားအလာကောင်းတယ်လို့လည်းသမ္မတကရှင်းပါတယ်။စင်ကာပူမှာမနေ့အင်္ဂါနေ့ကကျင်းပခဲ့တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းစင်ရေးအတွက်သဘောတူခဲ့သလိုအမေရိကန်သမ္မတထရန့်ဘက်ကတော့တောင်ကိုရီးယားနဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုဆိုင်းငံ့မယ်လို့မျှော်လင့်ပဲပြောဆိုခဲ့ပါတယ်။မနေ့အင်္ဂါနေ့ကခေါင်းဆောင်နှစ်ဦးတို့လက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီချက်မှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖျက်သိမ်းရေးကိုလုပ်မယ်အချိန်နဲ့ဘယ်လိုပုံစံလုပ်မလဲဆိုတဲ့အသေးစိတ်အချက်အလက်တွေမပါသလိုအမေရိကန်ဘက်ကမြောက်ကိုရီးယားကိုပေးမယ်ဆိုတော့လုံခြုံရေးအာမခံချက်ကဘာလဲဆိုတာလဲတိတိကျကျမပါပါဘူး။သဘောတူညီချက်မှာအသေးစိတ်အချက်အလက်တွေမပါတာကိုဝေဖန်သူတို့ကထောက်ပြပြီးအမေရိကန်သမ္မတအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နိုင်ရီအတော်ကြာဆွေးနွေးမှုတွေအတွင်းဘာမှမင်းမင်းရရမရခဲ့ပဲပေးခဲ့ရတာကပိုများနေသလားဆိုတဲ့အပေါ်မေးခွန်းထုတ်ကြပါတယ်။သမ္မတထရန့်ကတော့ဒီသဘောတူညီချက်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုကင်တွယ်တာမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးမြောက်ကိုရီးယားအစိုးရအနေနဲ့လည်းသဘောတူညီချက်တွေအတိုင်းမကြခင်မှာစတင်ဆောင်ရွက်ဖို့မျှော်လင့်တယ်လို့လည်းပြောဆိုထားပါတယ်ရှင်
။စင်ကာပူမှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲပေါ်မြောက်ကိုရီးယားအာဏာပိုင်တွေကအပြုသဘောဆောင်အကောင်းမြင်ပြောကြားပါရယ်ကင်ဂျွန်အွန်းနဲ့ထရန့်တို့ဟာတဆင်ချင်းတက်လှမ်းရမယ်ဆိုတဲ့အမိထားကိုလိုက်နာပြီးတော့ငင်းငယ်ရင်းနဲ့တင်းငင်းရေးကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းစင်ရေးတို့အတွက်စဉ်ဆက်မပြတ်လှုပ်ဆောင်သွားရေးစရာရင်းနဲ့ပတ်သက်ပြီးတော့အတိအမှတ်ပြုခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းအေဂျင်စီကပြောကြားပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်မှုတည်ဆောက်ဖို့စစ်မှန်စွာဆောင်ရွက်မယ်ဆိုရင်သူ့အနေနဲ့လည်းစေတနာရှိထားပြီးတော့နောက်တဆင့်တိုးအလားတူတုံ့ပြန်သွားမယ်လို့ခင်ကပြောကြားကြောင်းကိုလည်းဖော်ပြထားပါရယ်ဒါပေမဲ့လည်းအရင်နောက်တစ်ဆင့်ဆိုတာပါလဲဆိုတာကိုတော့ရှင်းလင်းလင်းဖော်ပြမထားပါဘူး။သမ္မတထရမ်ကတောင်ကိုရီးယားနဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုရပ်ပစ်ပေးမယ်လို့ကတိပေးပြောဆိုနေတဲ့အချိန်မှာပဲအမေရိကန်နဲ့မြောက်ကိုရီးယားအနေနဲ့တစ်ဖက်နဲ့တစ်ဖက်ရန်စမှုတွေစီရေးအရရေးယူဆောင်ရွက်မှုတွေကိုရပ်ပစ်ဖို့အတွက်ဆုံးဖြတ်ချက်တွေအရေးကြီးချမှတ်ဖို့လူနေကြောင်းခင်မြေပြောကြားချက်ကိုလည်းကြေညာချက်မှာဖော်ပြထားပါရယ်။ထရမ်ကလည်းပတ်လာရောက်ဖို့ဖိတ်ကြားထားတယ်လို့ပဲခင်ကလည်းထရန့်ပြောင်းရန်ကိုလာလေဖို့ဖိတ်ကြားခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနကပြောပါရဲအဲ့လိုဖိတ်ကြားမှုတွေကိုနှစ်ဖက်စလုံးကအပြန်အလှန်လက်ခံပြီးတော့ဒါဟာဆက်ဆံရေးတိုးမြင့်လာတဲ့အရေးပါတဲ့အနေအထားတစ်ရပ်လည်းဖြစ်ပါရဲခင်ဗျာ
ဆော်ဒီအာရေဗျဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကထောက်ပံ့ထားတဲ့အဝေးရောက်ရှိမင်းအစိုးရကအရေးပါတဲ့စိတ်ကမ်းမြို့ဟော်ရိုင်းဒါကိုဒီကနေ့ဗုဒ္ဓဟူးနေ့မှာဆလို့တိုက်ခိုက်နေပါတယ်ဟော်ရိုင်းဒါမြို့ကိုဟူတီတပုံတို့ထိန်းချုပ်ထားတယ်လို့ရှိမင်းနိုင်ငံရဲ့မြို့တော်ဆန္ဒကိုလည်းထိန်းချုပ်ထားတာပါစိတ်ကမ်းကနေဟူတီတပုံတွေထွက်ခွာဖို့နောက်ဆုံးအချိန်တတ်မှတ်ပေးထားတဲ့အကြောင်းညွန်ပေါင်းအဖွဲ့ဝင်ဖြစ်တဲ့ Arab စော်ဘွားများပြည်တော်စု UAE နိုင်ငံကဒီကနေ့ပြောပါတယ် ရှင်မင်းနိုင်ငံတွင်ကိုဆန္ဒရိတ်ခါနဲ့အကူအညီတွေပို့ဆောင်နိုင်ရေးအတွက်ဟော်ရိုင်းဒါမျိုးကအရေးပါပါတယ်။ဟူတီသဘုံတွင်နဲ့အဗ်ဒူရာဘူမန်ဆောဟာဒီအစိုးရကြားလွန်ခဲ့တဲ့၃နှစ်ကဆက်ခဲ့တဲ့ပြည်ပခန့်တွေမတိုင်ခင်ကတည်းကရှင်မင်းနိုင်ငံမှာဆန္ဒရိတ်ခါမလုံမလောက်ဖြစ်နေတာပါ။အခုအချိန်မှာတော့လူပေါင်းတန်း20ကျော်အတွက်အထောက်ပံ့နေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။တိုက်ပွဲတွေကြောင့်အထောက်ပံ့တွေပို့ဆောင်ရေးကိုအတားအဆီးဖြစ်စေပြီးဒီကနေ့ထုတ်တဲ့အဝေးရောက်အစိုးရရဲ့ကြေညာချက်မှာတော့ဟော်ရိုင်းဒါကိုပြန်လည်သိမ့်ပိုက်နိုင်မှုဟာဆိုရင်နိုင်ငံကိုပြန်လည်ထိန်းချုပ်နိုင်ရေးတိုက်ခိုက်မှုအတွင်ထူးခြားတဲ့မှတ်ချက်တစ်ခုဖြစ်မယ်လို့ဖော်ပြထားပါတယ်။လူပေါင်း1000ကျော်တည်ဆုံးခဲ့ပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးအများစုကညွန်ပေါင်းအဖွဲ့ရဲ့လေချောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်ပါတယ်။
အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ဟာအီရန်အတွက်ဘာမှအကျိုးမထူးဘူးဆိုရင်ဒီသဘောတူညီချက်မှာဆက်နေဖို့ခက်လိမ့်မယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောလိုက်ပါတယ်။ဒီသဘောတူစာချုပ်မှာဆက်ပါနေစေဖြစ်တဲ့ပြင်သစ်ဗြိတိန်ဂျာမနီရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့ဒီစာချုပ်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နှုတ်ထွက်သွားခဲ့ပြီးတော့အီရန်ပေါ်တိုက်ခိုက်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပြီးတဲ့နောက်အီရန်နိုင်ငံကြုံရတဲ့နေနာမှုတွေကိုပြန်လည်ပေးရောင်းနိုင်မဲ့နီလန်ရှာဖွေရလိမ့်မယ်ဆိုပြီးအီရန်သမ္မတရိုဟန်နီကပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုအင်္ဂါနေ့ကဖုန်းဆက်ပြောဆိုခဲ့တာပါပြင်သစ်သမ္မတကတော့သူနဲ့တူချန်နိုင်ငံတွေအနေနဲ့ဒီသဘောတူစာချုပ်မှာအခိုင်အမာဆက်လက်ပါဝင်နေမယ်ဆိုတာကိုမစ္စတာရိုဟန်နီကိုအာမခံပြောကြားခဲ့ကြောင်းသမ္မတယုံကပြောပါရယ်အရင်အမေရိကန်သမ္မတဥပမာလက်ထက်ကရယူခဲ့တဲ့အီရန်ရဲ့တမိုင်းဝင်သဘောတူစာချုပ်ထဲမှာတော့အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার ဆန္ဒလုံဆောင်မှုတွေကိုကန့်သက်ရွှေ့ချဖို့ကြိပီးခဲ့ပြီးဒီအတွက်ကမ္ဘာအင်အားကြီးနိုင်ငံတွေဘက်ကလည်းအီရန်ပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့ပိတ်ဆို့တံခါးမှုတွေကိုဖျက်ရှားပေးဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့လက်ရှိအမေရိကန်သမ္မတထရမ့်ကဒီစာချုပ်ဟာအီရန်ကိုလည်းရောလောကြီးပြီးတော့အားနည်းချက်တွေရှိနေတယ်ဆိုပြီးတော့စာချုပ်ကနေနှုတ်ထွက်သွားခဲ့တာပါခင်ဗျာ။
ဒီကံတဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 1068ညာ5.19kHz 15956နဲ့5.25kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အီတလီနိုင်ငံကိုဝင်ရောက်ခွင့်တပ်မြစ်ခံရတဲ့ရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေအခုတော့စပိန်နိုင်ငံကိုဥတီထွက်ခွာသွားကြပါပြီ။ကိုဝင်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်တွေအများအပြားပါဝင်တဲ့လူပေါင်း629ဦးလောက်ကိုလက်ခံဖို့စပိန်အာဏာပိုင်တွေဘက်ကပြင်ဆင်ထားကြပါတယ်။အာဖရိကတိုက်ဆာဟာရာတဲကန္နာယတောင်ပိုင်းကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကိုအီတလီအနေနဲ့နိုင်ငံတကာဥပဒေအရလက်ခံဖို့လိုအပ်တယ်လို့ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ကပြောဆိုပြီးအီတလီအစိုးရအသစ်ကိုရှုတ်ချပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတရဲ့ရှုတ်ချပြောဆိုမှုကိုတုံ့ပြန်တဲ့အနေနဲ့အီတလီအစိုးရကဒီကနေ့မှပဲပြင်သစ်သံအမတ်ကြီးကိုဆင့်ခေါ်ခဲ့ပါတယ်။ပြင်သစ်ရဲ့ဝေဖန်ချက်ကြောင့်ပဲနှစ်နှစ်ချီကြာမြင့်လာပြီဖြစ်တဲ့ရွှေပြောင်းအခြေချမှုဆန်ရပြဿနာကိုဘလို့ကင်တွယ်မလဲဆိုတဲ့အပေါ်ဥရောပသမ္မတအတွင်တင်းမာမှုတွေကိုပိုပြီးတော့ပေါ်လွင်သွားစေပါတယ်။လီဗျာကမ်းလွန်ကနေပြီးခဲ့တဲ့သတင်းပတ်ကရွှေပြောင်းအခြေချသူတွေကိုအကူအညီပေးရတင်းမောကကဲဆယ်ခဲ့ပြီးတဲ့နောက်တင်းမောပေါ်မှာပြည့်ညက်နေပါတယ်။စပိန်နိုင်ငံဗာလန်စီယာမြို့ကအာဏာပိုင်တွေကတော့ရောက်ရှိလာမဲ့ရွှေပြောင်းအခြေချသူတွေအတွက်အားလုံးအဆင်သင့်ပြင်ဆင်ထားတယ်လို့ပြောပါတယ်။နိုင်ငံတကာအကူအညီပေးရအဖွဲ့အစည်းတစ်ခုဖြစ်တဲ့နယ်စည်းမထားဆရာဝန်များအဖွဲ့ကစီမံခန့်ခွဲတဲ့အကူအညီပေးရေးတင်းဘော့ကရာသီဥတုဆိုးရမယ်လို့ခန့်မှန်းထားတဲ့လေးရကြာစပိန်နိုင်ငံခီးစဉ်ကအန်ဒီယေကြီးတယ်လို့လည်းပြောဆိုထားပါတယ်ရှင်
။တရုတ်တယ်လီဖုန်းဆက်သွယ်လုပ်ငန်းကြီး CTE ရဲ့ share rate ဒီကနေ့ပုံတုံးနေ့မှာ40ရာခိုင်နှုန်းကျော်ကျဆင်းသွားပါတယ်။ကုန်သွယ်ရေးတန်ကပ်ပိတ်ဆို့မှုတွေကိုချိုးဖောက်မှုအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာတန်1000ဒဏ်ကျေးပေးဆောင်ဖို့ CTE လုပ်ငန်းကြီးကသဘောတူခဲ့ပြီးတဲ့နောက်ပထမဆုံးအယောင်ဝင်နေ့မှာပဲအခုလို share ဈေးတွေကျသွားတာပါ။CDE ကုမ္ပဏီအနေနဲ့စမတ်ဖုန်းတွေနဲ့တခြားထုတ်ကုန်တွေထုတ်လုပ်နိုင်ရေးအတွက်အရေးကြီးတဲ့ software တွေနဲ့စက်ပစ္စည်းအစိတ်ပိုင်းတွေကိုအမေရိကန်ကုမ္ပဏီတွေစီကနေဝယ်ယူခွင့်ကိုအမေရိကန်ဆွေးရပက9နှစ်ပိတ်ပင်ခံရမယ့်အခြေအနေမျိုးအထိရောက်ခဲ့တာပါ။အမေရိကန်ရဲ့စက်ပစ္စည်းတွေကိုသုံးတဲ့ CDE ရဲ့ထုတ်ကုန်တွေကိုအီရန်မြောက်ကိုရီးယားပါဝင်အမေရိကန်ကကုန်သွယ်ရေးတမစ်ထားတဲ့နိုင်ငံတွေကိုရုံးချမှုပေါ်ပြစ်ဒဏ်ခတ်တဲ့အနေနဲ့အခုလိုပိတ်ပင်တာပါ။ဒါပေမဲ့ CDE လုပ်ငန်းကြီးဘက်ကဒေါ်လာတန်1000ဒဏ်ကြေးပေးဖို့ဒေါ်လာ300အမကန်ထားဖို့နောက်ဒီကုမ္ပဏီရဲ့စီမံခန့်ခွဲမှုပုံဖွဲ့တစ်ခုလုံးကိုဇူလိုင်လလယ်မှာပြောင်းလဲဖို့သဘောတူခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကတန်ခတ်မှုကိုဖျက်ရှားပေးခဲ့တာပါ။ ဒါပြင်အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကရွေးချယ်မဲ့ကြီးကြပ်ရေးဖွဲ့တစ်ခုလဲ CDE လုပ်ငန်းကြီးအနေနဲ့ဆယ်နှစ်တာငှားရမ်းဖို့လဲလိုအပ်မှာဖြစ်ပါတယ်ခင်ဗျာ
။လာမယ့်2026ခုနှစ်မှာရှင်ပြိုင်မဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်အင်ရှင်အဖြစ်အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံသုံးနိုင်ငံကိုပူရဲကျင်းပခွင့် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပေးလိုက်ပါတယ်။ပူရဲကျင်းပခွင့်တောက်ခံထားတဲ့သုံးနိုင်ငံကိုအာဖရိကတိုက်ကကမ်းလှမ်းထားတဲ့မော်ရိုကိုနိုင်ငံနဲ့ရှင်ပီးကမ္ဘာဖလားအဖွဲ့ချုပ်ကမဲပေးရွေးချယ်ခဲ့တာပါ134မဲ65မဲနဲ့ United Bid လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံကိုရွေးချယ်လိုက်တာကြောင့်မြောက်အမေရိကတိုက်မှာကမ္ဘာဖလားပြိုင်ပွဲစရုပ်ထအကျဉ်းကျင်းပခွင့်ရသွားတာဖြစ်ပါတယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုဒီနှစ်2018ခုနှစ်အတွက်ရုရှားမှာကျင်းပဖို့ရွေးချယ်ခဲ့သလို2022ခုနှစ်အတွက်တော့ကာတာနိုင်ငံမှာကျင်းပဖို့ FIFA ကရွေးချယ်ထားပါတယ်။မနေ့ပြန်ရုရှားမှာအင်ရှင်ရုရှားအသင်းနဲ့ဆော်ဒီအာရေဗျာနိုင်ငံအသင်းတွေစတင်ရှင်ပြိုင်ကစားမှာဖြစ်ပြီးတခြားရှင်ပြိုင်မဲ့နိုင်ငံတကာအသင်းတွေကအားကစားသမားတွေလည်းရုရှားကိုရောက်ရှိနေကြပါတယ်။ဇွန်လ14ရက်နေ့စတင်ကျင်းပပြီးဇူလိုင်15ရက်နေ့မော်စကိုမှာဘောလုံးပွဲကျင်းပမှာဖြစ်ပါတယ်ဒီနှစ်ကမ္ဘာဖလားမှာအရင်ကမ္ဘာဖလားဘောလုံးပွဲတွေလို့နိုင်ငံတကာအသင်း32သင်းရှင်ပြိုင်ကစားမှာဖြစ်ပေမဲ့နောက်မှာ48သင်းထိတိုးချွတ်သွားဖို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကကြေညာထားပါတယ်ရှင
်ဟုတ်ဒီနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမတင်ငီထိုင်းနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြတော့ပါမယ်စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးစည်းဝေးပွဲအပေါ်အမေရိကန်လွှတ်တော်အမတ်တွေရဲ့တုံ့ပြန်မှုတွေဟာတိတိတသားကွဲပြားခြားနားနေကြပါတယ်။ဒီမိုကရက်အမတ်တွေထက်စာရင် Republican အများစုကကျေနပ်ထောက်ခံကြကြောင်း VOA အထက်လွှတ်တော်သတင်းထောက် Michael Bowman ကသတင်းပေးပို့ထားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြသွားမှာပါ
။လက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံမှုအပေါ်လွှတ်တော်အတွင်းအသံတွေအမျိုးမျိုးထွက်ပေါ်ခဲ့ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့
Today I congratulate the president on this major step and share his hope that it will begin.
ဒီမိုင်းဝင်ညီချင်းရေးဦးတည်တဲ့ကြီးမားတဲ့ခြေလှမ်းတရက်လှမ်းနိုင်ခဲ့တယ်လို့သူနဲ့တူညီတဲ့မျှော်လင့်ချက်ရှိတဲ့အကြောင်းသမ္မတကိုကျွန်တော်ဒီကနေ့ချီးကျူးပြောဆိုခဲ့ပါတယ်
။ Democratic Party ကအထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကလည
်း Certainly Americans feel better about talking than name calling and threats of war.
Americans ဟာနာမည်တက်ပြောနေတာနဲ့စစ်ဖြစ်မယ်လို့ချင်းချောက်ပြောဆိုနေမှုတွေတက်တွစ်ဆုံဆွေးနွေးခြင်းကိုပို့ပြီးတော့နှစ်သက်ကြပါတယ
်။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီက Republican အထက်လွှတ်တော်အမ Mike Grounds ကလည်းသူ့ရဲ့အမြင်ကိုအခုလိုထုတ်ဖော်ပြောဆိုလာပါတယ်
။ This was a step in the right direction and I think the world is a slightly safer place today than what it was.
ဒါဟာမှန်ကန်တဲ့ဘက်ကိုဥတည်တဲ့ခြေလမ်းမှာကဘာကြီးကမနေ့ကထက်ဆိုင်ဒီကနေ့နည်းနည်းပို့ပြီးလုံခြုံစိတ်ချရတဲ့နေရာဖြစ်လာတယ်လို့ကျွန်တော်ထင်ပါတယ်
။ဒီမိုကရက်အမတ်တွေကတော့ဘာတွေလှုပ်ဆောင်မယ်ဆိုတဲ့ရည်မှန်းချက်ကိုသာသဘောတူညီချက်မှာဖော်ပြထားပြီးဘယ်တော့အပြစ်သက်ဆောင်ရွက်မယ်ဆိုတာနဲ့အရေးပါတဲ့စကားလုံးအသုံးလုံးတွေချန်လှထားခဲ့တာကြောင့်မျှော်လင့်မှထားတဲ့အန္တရာယ်တွေရင်ဆိုင်ရနိုင်တယ်လို့ရှုမြင်နေကြပါတယ်။ဒါနဲ့ပတ်သက်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်လွှတ်တော်အမတ်ဘော့ဘ်မနန်ဒက်စ်ကအခုလိုပြောပါတယ်
။ This is the weakest statement I have ever seen.come out of any engagement with North Korea. So we look forward to the administration.
North Korea နဲ့ပတ်သက်လို့ကျွန်တော်တွေ့ဘူးသမျှတွေမှာဒါဟာအပြောဆုံးသဘောတူညီချက်ဖြစ်ပါတယ်။ဒါကြောင့်ရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတာနဲ့အဲ့ဒီအတွက်ဗျူဟာကဘာလဲဆိုတာအစိုးရဘက်ကတင်ပြလာမှကိုကျွန်တော်တို့စောင့်နေပါတယ်
။ North Korea ဘက်ကတိကျတဲ့ကတိကဝတ်ပြုစရာမလိုလိုက်ပဲသမ္မတ Trump နဲ့တွေ့လိုက်တယ်ဆိုတဲ့အချက်နဲ့တင်ကြီးမားတဲ့အောင်မြင်မှုကိုရရှိသွားကြောင်းChuck Schumer လို့ဒီမိုကရက်အထက်လွှတ်တော်အမတ်တွေကရှုမြင်ကြပါတယ
် We have legitimized a brutal dictator who has starved his own people. If the United States is unable to win concrete lasting concessions from North Korea
ကိုလူမျိုးကိုငတ်တရားထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့အာဏာရှင်ကိုကျွန်တော်တို့ကတရားဝင်အသိမှတ်ပြုလိုက်တာပါတကယ်လို့မြောက်ကိုရီးယားဘက်ကနေတိကျခိုင်မာပြီးတော့ရေရှည်တည်တတ်မဲ့အလျှော့ပေးမှုမျိုးမရခဲ့ဘူးဆိုရင်တော့ဒီတွက်ဆောင်မှုတစ်ခုတည်းကိုကြီးကြီးအဖြစ်ကင်ဂျုံအွန်းကအောင်ပွဲခံပြီးတော့သမ္မတဒေါ်နယ်ထရမ့်ကတော့အရှုံးသမားဖြစ်သွားပါလိမ့်မယ်
။ဒါပေမဲ့အထက်လွှတ်တော်အမတ် Mike Grounds လို့ Republican တွေကတော့သူတို့အနေနဲ့အနာဂတ်အတွက်တိကျတဲ့အမြင်ရှိတယ်လို့ပြောပါတယ
်။ Anybody that thinks that we're going to fix you know 50 years plus of major challenges here
နှစ်ပေါင်း50လောက်တည်ရှိလာခဲ့တဲ့စိန်ခေါ်မှုတွေကိုဒီဆွေးနွေးပွဲမှာတခိုင်နဲ့ အပိတ်ဖြေရှင်းနိုင်မယ်လို့ယူဆသူတိုင်းဟာလက်တွေ့မဆန်တာပဲဖြစ်ပါတယ်။ဒါဟာလွယ်ကူတဲ့ကိစ္စမဟုတ်သလိုညာရင်းချင်းပြီးတော့အောင်လုပ်လို့မရနိုင်ပါဘူး
။သမ္မတထရမ့်နဲ့ကင်တို့အကြားဘလောက်ပဲအစည်းကတ်ခဲ့အောင်တော့မြောက်ကိုရီးယားရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုခြေဖျက်ပစ်လို့ရမှာမဟုတ်ဘူးလို့ပါတီနီယာစလုံးကလွတ်တော်အမတ်တွေကပြောပါတယ်။အထက်လွတ်တော်အမတ်ဂျွန်ကနေဒီရဲ့အမြင်ကတော့
Kim Jong-un is a butcher.And he is a butcher of his own people. And
Kim Jong-un ဟာတာသက်သမားပါ။သူဟာကိုယ့်လူမျိုးကိုတတ်တဲ့တာသက်သမားပါ။သူနဲ့အကျိုးသင့်အကြောင်းသင့်သွားဆွေးနွေးနေတာကငမန်းကိုလက်နဲ့အစာသွားကြွေးတာနဲ့တူးနေတာပါ
။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီကဒီမိုကရက်လွှတ်တော်အမတ်ဂျင်းရှာဟင်းကလည်
း We can't lose sight of the fact that there areterrible horrific humanitarian issues in
North Korea. ညကိုရီးယားနိုင်ငံထဲမှာလူသားချင်းစာနာမှုဆိုင်ရာအကျက်သေးတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဆိုးရွားစွာဖြစ်ပေါ်နေရဲဆိုတာကိုကျမတို့မေ့ထားလို့မရပါဘူး။သမ္မတထရမ့်အနေနဲ့ကင်ဂျွန်အွန်းအကြောင်းအကောင်းရေကြီးပဲချီးမွမ်းပြောဆိုနေပြီးကျမတို့ရဲ့အင်ကြီးချင်းမဟာမိတ်နိုင်ငံဖြစ်တဲ့ကနေဒါဝန်ကြီးချုပ်ထရူဒိုးကိုကြတော့ကြည့်ရဲပြောဆိုနေတာအင်မတန်နားထောင်ရခက်ပါလေ
။အာရှတိုက်တွင်းကအမေရိကန်စီရေးလက်ကျင့်မှုတွေကိုတောင်ကိုရီးယားနဲ့ဒေတာတွင်းကတခြားမဟာမိတ်တွေကိုကြိုတင်တိုင်ပင်ခြင်းမရှိဘဲသမ္မတထရမ့်ပြောခဲ့သလိုဖျက်သိမ်းပြစ်မှာမဟုတ်ဘူးလို့ရှာဟင်းအပါအဝင်တခြားလွတ်တော်အမတ်တွေကပြောဆိုနေကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေဗုဒ္ဓဟူးနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာအငြင်းချမ်းရေးဆိုင်ရာပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။မြန်မာအစိုးရနဲ့ NCA အပြည့်အရလက်မှတ်ထိုးထားကြတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBSD တို့ကနေလာမယ့်21ရာစုပင်လုံညီလာခံတတိယအကြိမ်အစည်းအဝေးမှာတင်ပြဖို့အတွက်ဒီကနေ့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာအစိုးရတက်မရောနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တို့ကြားတစ်ဆုံနေတဲ့နိုင်ငံရေးနဲ့တပ်ပိုင်းဆိုင်ရာနေရာခြားသမှုကိစ္စရပ်တွေကိုမဆွေးနွေးဖို့သဘောတူခဲ့တယ်လို့အဖွဲ့အကောင်ဆောင်တို့ကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSD ရဲ့23ကြိမ်မြောက်အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တာပါဆွေးနွေးခဲ့တာနဲ့ပတ်သက်လို့ ALP ခေါ်ရခိုင်ပြည်လူမျိုးရေးပါတီဒုဥက္ကဋ္ဌခိုင်ဆိုးနိုင်အောင်ကအခုလိုပြောပါတယ
် UPD ရဲ့စေဘလဖို့တော့ရက်တွေညှိတယ်ရက်တွေညှိပြီးတော့အစိုးရကပြန်ညှိရမယ်သဘောရှိတယ်ပြည်လာခံကောအစိုးရဆွေးပြူတဲ့ဟာရှိတယ်ကျွန်တော်ဆွေးပြူတာရှိတယ်ကျွန်တော်ဆွေးပြူတာကိုပြန်ပြီးဆွေးနွေးဖို့အဲ့လိုသဘောထားချတယ်
ဆွန်လအကုံမှာ23ရာစုပင်လုံးတရရချင်းစီဝေးချင်းမဖို့ရထားသလိုဒီစီဝေးမှာအစိုးရတမတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားတိုက်စုနေတဲ့အချက်တွေကိုမဆွေးနွေးဖို့သဘောတူခဲ့တယ်လို့ခိုင်ဆိုးနိုင်အောင်ကအခုလိုဆက်ပြောပါတယ
်ခွေမချော်ရဆိုတာကိုဘလို့လက်မခံဘူးဆိုတာကျွန်တော်တို့အားလုံးကိုစားအဖွဲ့အစည်းသဘောထားပြောတဲ့အခါမှာဒီဟာကိုမဆွေးနွေးတော့ဘူးဆိုပြီးတော့တတိယကြီးကမဆွေးနွေးဖို့ဆိုတော့အဲ့ဒါကိုဒီနေ့အားလုံးကသဘောတူတယ်လက်ပဲဆရာနေရာချတာလေးဆိုတာကိုလည်းအဲ့ဒါမဆွေးနွေးဘူ
းလက်ရှိအနေအထားအရတိုင်းဒေသလက်နက်ကိုင်ဖွဲ့နဲ့အစိုးရတမတော်တို့ကြားနိုင်ငံရေးနဲ့တပ်ပိုင်းဆိုင်ရာနေရာချတာရေးခန်းကဏ္ဍမှာမတူတဲ့အမြင်တွေရှိနေတဲ့အတွက်လွယ်ကူတဲ့ကိစ္စတွေဖြစ်တဲ့လူမှုရေးစီးပွားရေးမြေယာနဲ့တရားစာတပစ္စည်းရေးတို့ကိုလာမယ့်ပင်လုံညီလာခံတတိယကြိမ်မှာအရင်ဆွေးနွေးသွားမှာဖြစ်ပါတယ်။လာမယ့်23ရာစုပင်လုံညီလာခံစည်းဝေးတွေမှာအမျိုးသားပြန်လည်သိမ်းမြည်ရေးအတွက်ကုစားပြုဆွေးနွေးသွားဖို့လိုအပ်တယ်လို့လည်းကရင်မျိုးသားစည်းရုံး KNU ဥက္ကဋ္ဌဘူချုပ်ကြီးစောမှုသူစေဖိုးကနေအဖွဲ့မိတ်ခွန်းမှာပြောဆိုခဲ့ပါတယ
်။23ရာစုပင်လုံညီလာခံစည်းဝေးဟာစစ်ကုန်ရယ်ရဲ့ချပါနိုင်ငံရေးရရှင်းပြန်ရဲ့ဝယ်ပြစ်အသုံးပြုရမယ့်နေရာမဟုတ်ဘဲအမျိုးသားပြန်လည်သိမ်းရရေးအတွက်ချက်မှတ်တဲ့ပေါ်ချောက်ချက်ဖို့လိုပါတယ်ခွဲခြားခြင်းနဲ့ချက်မှတ်ခက်ခဲခံရတဲ့အခြေရှိတဲ့ကျွန်တော်တို့လူနေစုတိုင်းသားတွေရဲ့လူသားချက်တွေကိုတကယ်လက်တွေ့ရှိနိုင်ရဲ့ဖြေရှာဖို့အခွင့်အရေးရလာတဲ့အချိန်မှာပြည်ဝများအနေနဲ့လည်းတခြားမိမိတို့လိုဘဝကိုကိုယ်ပိုင်တာဝန်ကိုမပေါ်ပြခံရတဲ့လူတွေရဲ့လူလတ်ချက်တွေကိုယူဆောင်ပြီးကိုယ်သာပြုဆွေးနွေးနိုင်ဖို့ကြိုးစားရမှာဖြစ်ပါတယ်
ဆွန်လကုံမှာ23ရာစုတတိယကြိမ်စီဝေးကျင်းပဖို့ရထားသလိုဒီပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအစည်းအဝေးဖြစ်မြောက်ရုံသာမဖြစ်တဲ့ပဲရက်လက်ကောင်းမြတ်ရရှိစီလူကြောင့် KNU ဥက္ကဋ္ဌဘူချုပ်ကြီးစောမှုသူစေဖို့ကလည်းတိုက်တွန်းပြောဆိုခဲ့ပါတယ်။ NCP ရဲ့လက်မှတ်ရေးသူစားကြတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC ဟာလာမယ့်ဆွန်လ14ရက်နေ့မှာအစိုးရနဲ့ NCP လက်မှတ်ရေးသူစားချက်မရှိသေးတဲ့ ညို့တော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီယူအန်အက်စီဖွဲ့ဝင်ဖြစ်တဲ့ကရင်ပြည်မျိုးရာသုတ္တရေးပါတီ KMPP ကောင်ဆောင်တွင်နဲ့ထိုင်းမြန်မာနယ်စပ်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။စီဝေးမှာညင်ချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSC ရှိဖွဲ့ပြင်NC လက်မှတ်ရေးသူထားတဲ့မုံကြီးတပါတီလာဟုတီမိုကရက်တစ်အစည်းအရုံးကောင်ဆောင်တွင်လည်းတက်ရောက်ခဲ့ပါတယ်။ပြည်ထောင်စု Badidoha, Lumula, Murasin, and Yusunibu, Machimba, Nigeria, Chini, Machini, Maracamia.
Nasata Yasu, Pelo Nila Kama, Suneme, Chang Yarigo, Ninja, and Lungans in Usa and Peru, Tikinet, Sunekaja, Chang Nango, and Minyan, Timbia, Torawashi, Pio in Yamawai, Sisinago, Salatol, Nivare, Kuro, Shami, Tema, Gigi, Nira, Trempe, Sepame.
ရှမ်းပြည်နယ်မြောက်ပိုင်းတိဘောမြို့နယ်နမ်လောင်ကျေးရွာအုပ်စုမှာတော့တောင်ကျရေရေကြောင့်လူဦးရေ၃000ကျော်လို့ဟာတပတ်ကျော်ကြာအောင်ရေပေးဒုက္ခကြုံနေရပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်သူတွေကတော့မြန်မာနိုင်ငံမှာတစ်တော်ပြုံးတိမှုတွေကြောင့်အခုလိုတဘာဝပေးအန္တရာယ်နဲ့ရင်ဆိုင်နေရတာလို့ပြောဆိုနေပါတယ်။အဖြစ်အဆိုကတော့ကိုကောင်းဆိုင်ဟင်းကပြောပြထားပါတယ်။ပြည်ပေါ်မ
နေ့သူစုပေါင်းပေါ့နော်ဒါဒီနေ့ကနေ့ကြီးကျွန်တော်တို့ဟောပေါ့မနေ့ရက်နဲ့ကနေ့ပေါ့ဒီတိုးတိုးဟောပြောင်းလဲမှုတော့မရှိသေးဘူးပေါ့နော်အဲရေဝင်တဲ့အိမ်ကတော့1,400နဲ့14လုံးပြအဲလူရေကရေပြည့်တင်ဆိုရင်တော့3,345ဦးရှိပါတယ်
အခုလိုတောင်ကြားရေတွေဝင်ရောက်လာတာဟာနိုင်လန်ဒေသမှာပထမဆုံးဖြစ်တယ်လို့လည်းသူကပြောပါတယ်။တဘာဝပိုင်ဝင်ကျင်ထိတင်းဆရာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့စိန်လန်းပြည်ဦးနယ်အဖွဲ့ကဥက္ကဋ္ဌဦးလေးမြင့်အောင်ကတော့တည်တော်ပြုံးတိမှုတွေကြောင့်အခုလိုတဘာဝ BN တရေတွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီတနေ့ရေကြီးပြီးရင်နောက်နေ့တွေလည်းရေကြီးနိုင်တယ်လို့သုံးသပ်လိုက်ပါတယ်
။ဟိုရေတွေဒီနေ့တည်တော်တွေပြန်ဆောက်ရမှာပေါ့။တနေ့ဆိုကျွန်တော်တို့ကဆက်ချင်းကြီးတော့ကျွန်တော်ကောင်းမှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့ตนนี้ยีจีนี่ดาในใต้ปีออกมาในใต้ปีเนี่ยคําว่าเราดีปวงนี่เนี่ยขอเห็นแล้วจะไมติเกชั่นป่ะไมติเกชั่นဆိုတော့တစ်စင်းဆော့ချသွားတာဟိုဟိုဟာဟိုဒီနဲ့လိုင်းလဲနေကြီးအဒပ်တေးရှင်းမှာရှိတယ်ဗျာကျွန်တော်တို့ကยีจีကိုကျွန်တော်တို့ကဟိုအပြင်ပိုင်းကိုရှင်းမယ်ခလေးတို့ညွှန်မယ်အဲ့ဒီတိုင်းအဲ့လိုမျိုးမတော်ဘဲနဲ့ကျွန်တော်တို့ကတစ်စင်းကျွန်တော်တို့ကยีလမ်းကြောင်းဖွင့်တာတွေလုပ်မယ်ပြည့်ပြည့်တော်တွေဒီยีရင်းတော်တွေကျွန်တော်ပြန်ဆိုင်သွားမယ်အဲ့လိုနဲ့ဖြည်းဖြည်းချင်းပြန်ဆိုင်သွားပြီးတော့ဒီနေ့လိုက်စီမံရေးနဲ့တွားရင်တော့ဒါတွေကရှိနေနေတော့ပြန်ရောက်သွားမှာနောက်ဆုံးတော့ပျောက်သွားမှာပေါ့လေအဲ့တိုင်းနဲ့တွားရမှာပဲစချင်းတော့မကောင်းနိုင်ဘူ
းလက်ရှိမှာတော့နက်လန်ကြီးရအုပ်စုအတွင်းရေလွှမ်းမှုခံနေရတဲ့နေရာတွေမှာရေပြီးဒုက္ခတွေတွေအတွက်ဆန်ရိတ်ခါထောက်ပံ့မှုတွေအခြားလိုအပ်တာတွေဆောင်ရွက်နေပါတယ်ရေလွှမ်းမှုခံရတဲ့နေရာတွေမှာဖြစ်လေဖြစ်တာရှိတဲ့ဝမ်းပြေရွမ်းရှောသွေးလွန်တကွေးယောဂါကူးစက်ယောဂါတွေမဖြစ်စေဖို့ကြိုတင်ကာကွယ်ရေးတွေလှုံ့ဆော်ထားတယ်လို့လည်းကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
တောင်ကြရည်တွေကြောင့်ရှမ်းပြည်နယ်တွင်ရေကြီးရေရှာနေတဲ့အတွက်လူပေါင်းထောင်ချီဒုက္ခရောက်နေတဲ့အကြောင်းကိုကောင်းစာဟင်းတင်ပြသွားပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတပုတ်ဆက်ပါမယ်။မေလ15ရက်နေ့ကနေဂျွန်လ15ရက်နေ့အထိကာလဟာမွတ်စလင်တွေအတွက်မြင့်မြတ်တဲ့ရမဒန်ဥပုသ်လဖြစ်တဲ့အတိုင်းနေထွက်ချိန်ကနေနေဝင်တဲ့အထိအစာမစားဘဲဥပုသ်ဒီလာစောင့်တည်ကြရဝတ်ပြုဆုတောင်းကြရတဲ့အချိန်ဖြစ်ပါတယ်။နေဝင်ချိန်ရောက်ရင်တော့မိသားစုတွေမိတ်ဆွေတငယ်ချင်းတွေစုဆုံပြီးတော့ညစာစားကြပါတယ်။ဝါရှင်တန်မြို့တော်အပြင်ဘက်ကဗာဂျီးနီးယားပြည်နယ်ကပလီတခုမှာတော့မွတ်စလင်တွေနဲ့အတူတခြားဘာသာဝင်တွေပါဥပုပ်ထွက်ညစာလာစားကြပြီးတော့ဆူတောင်းပွဲတက်ရောက်ကြတဲ့အကြောင်း POA သတင်းထောက် Deborah Block ပြပေါ်တဲ့သတင်းကိုမှခင်ဖြူတွေကတင်ပြထားပါတယ်ရှင်
။ဗာဂျီးနီးယားပြည်နယ် Falls Church ခရိုင်က Dar El Hijra Islamic Center မှာကက်သလစ်ဘာသာဝင်တူဖြစ်တဲ့Sitan Magarai တရားမွတ်စလင်တွေနဲ့အတူဆူတောင်းပွဲကိုပရမဆုံးချိန်တက်ရောက်နေတာပါ
It was a spiritual experience certainly
ယုံကြည်မှုဆိုင်ရာအတွေ့အကြုံတစ်ခုပါပဲရှင်အထင်ကြီးလေးစားစရာပါတခြားကိုယ်ဝယ်ယုံကြည်မှုတစ်ခုမှဒီလိုမျိုးခံစားတွေ့ကြုံရတာကိုကျွန်တော်အရင်စိုက်ပါတယ်ဖခင်ကြောင့်ရောက်နေတာမဟုတ်ပေမဲ့လည်းဖခင်သခင်ရှိနေတာကိုခံစားလို့ရနေပါတယ်ရှင်ဝါရှင်တန်မြို့တော်တဝိုက်ကအကြီးဆုံးဗလီတွေထဲမှာတစ်ခုပါဝင်ဖြစ်တဲ့ဒီဗလီမှာအစ်ဖတာမြတ်သာစာပွဲကိုလာရောက်ဖို့မကာရိုင်းနဲ့အတူတခြားဘာသာကိုယ်ကျွယ်သူတွေလည်းဖိတ်ကြားထားတာပါဒီကိုရောက်လာခြင်းအဖြစ်အစ္စလာမ်ဘာသာအကြောင်းကိုမသိကြသေးတဲ့သူတွေသိလာဖို့မျှော်လင့်တယ်လို့ဒီ Islamic Center ကပြပဆက်ဆံရေးဆိုင်ရာညွှန်ကြားရေးမှူး Iman Naim Bak ကပြောပါတယ
် I see it as my responsibility to share
ကျွန်တော်ရဲ့ယုံကြည်မှုစံတန်ဖိုးတွေကိုအများသိအောင်မျှဝေဖို့ Islam ဆိုတာဘာဒီနေရာမှာဘာလုပ်ကြရလဲဆိုတာတွေကိုကျွန်တော်ရဲ့အိမ်ကြီးချင်းတွေသိလာအောင်လုပ်ဖို့တောင်းဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်အတူတူထိုင်ပြီးတော့ထပင်းစားကြတာနဲ့တင်ရင်းနှီးမှုတွေပိုဖြစ်လာစေပါတယ်
ခရီးယန်သင်းတော်တွေရဲ့နိုင်ငံလုံးဆိုင်ရာကောင်စီအကြီးအကဲဂျင်ဝစ်ကလာကလည်းဘာသာတရားတွေအားလုံးအချင်းချင်းအပြန်အလှန်နားလည်လေ့လာမှုရှိလာမယ့်နေ့ကိုပြောလင့်နေတယ်လို့ပြောပါတယ
် This is what we're really supposed to be about as believers
ဘာသာတရားမှာယုံကြည်သက်ဝင်ကြသူတွေချင်းချင်းအခုလိုဒုတိုင်းဒုစီစားကြစကားစပြီးပြောရင်ကိုယ့်ရဲ့ပြောစရာစိုးရိမ်စရာတွေကိုရဝေတာမျိုးတွေကတကယ့်ကိုဖြစ်တင်တာပါ
ဂျူတီးယားဟောဆရာဂျယ်ရီဆရော့တာကတော့အစ္စလမ်ဗုဒ္ဓဘာသာမူမှစတဲ့ကိုယ်ကွယ်ယုံကြည်မှုဘာသာ၁၁မျိုးပါဝင်ဖွဲ့စည်းထားတဲ့ NGO တစ်ခုကိုဦးဆောင်နေတဲ့သူပ
ါ More people understood how much we had in common with other faiths
ချက်ဘာသာတရားတွေချမှာအခြေခံတူညီမှုတွေရှိရဆိုတာကိုလူတွေပို့ပြီးနားလည်လာရင်တချို့သောတည်ယူဆံမှုတွေလည်းယုံနေသွားလိမ့်မယ်လို့ထင်ပါတယ
်မွတ်စလင်တွေနဲ့အချင်းချင်းတည်ဆောက်နိုင်ဖို့ရည်ရွယ်တဲ့သင်တန်းတွေကိုပို့ချပေးနေတဲ့ First Church မြို့အင်္ဂလိကန်အသင်းတော်ကသိအောင်ဆရာ Robert Wacken ကလည်းသူ့ရဲ့သင်တန်းသားတွေကိုဒီနေရာကိုခေါ်လာပေးပြီးတော့ Islam ဘာသာကိုးကွယ်ယုံကြည်မှုကိုကိုယ်တိုင်တွေ့မြင်လေ့လာစေပါတယ
် The first step towards tearing down walls
တယောက်နဲ့တယောက်ကြားရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်ဖို့ပထမအဆင့်ကတော့အဟံတားတွေကိုချိုးဖြတ်ရပါမယ
်ဒီပလီကိုလာရောက်လည်ပဲကြားတဲ့တခြားဘာသာဝင်တွေအနေနဲ့ Islam ဘာသာရဲ့အလှတရားကိုပိုးပြီးတော့နားလည်သိရှိလာဖို့မျှော်လင့်တယ်လို့ Dial al Hijra Islamic Center က Iman Na'in ဘက်ကလည်းပြောပါတယ်ရှင်
မကင်ပြရတင်ပြတော့ပါရှင်တောသားရှင်များရှင်ကျမတို့အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ VOA ရုပ်မြင်သားကြအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲတိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 Joro ကနေဖန်ယုံကြည့်ရှုနိုင်ပါတယ် VOA ကနေနောက်9:00နာရီအကြာည9:00နာရီနဲ့10:00နာရီထိထုတ်လင်းသွားမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကြမ်းမာရေးဥကြော်ဆန္ဒရမြန်မာအရေးသုံးသပ်ချက်အားကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြမှာပါ။အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်။
မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့စင်ကာပူမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ကိုပြန်လာပြီးဖြစ်တဲ့သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုမရှိတော့ဘူးလို့ဒီကနေ့ပုတ်ထူးနေ့မှာကြေညာပါတယ်။ခီးရှေကြီးကနေပြန်လည်ရောက်ရှိကြောင်းသူတာဝန်ယူခဲ့တဲ့နေထက်ကိုအခုချိန်မှာအလုံးအနေနဲ့ပိုပြီးဘေးကင်းလုံခြုံမှုကိုခံစားနိုင်ပြီဖြစ်ကြောင်းသမ္မတကတွစ်တာမှာရေးသားပါတယ်။ခင်ဂျွန်အွန်းနဲ့တွေ့ဆုံမှုကစိတ်ဝင်စားဖွယ်ကောင်းပြီးအပြုသဘောဆောင်တဲ့အတွေ့အကြုံဖြစ်ကြောင်းလည်းသမ္မတကရေးသားထားပါတယ်။စင်ကာပူမှာကျင်းပတဲ့အမေရိကန်သမ္မတနဲ့ထိပ်သီးဆွေးနွေးပွဲအပေါ်မြောက်ကိုရီးယားအာဏာပိုင်တွေကလည်းအပြုသဘောဆောင်အကောင်းမြင်ပြောဆိုကြပါတယ်။ကင်ဂျွန်အွန်းနဲ့ထရန့်တို့ဟာတဆင့်ချင်းတက်လှမ်းရမယ်ဆိုတဲ့အနေအထားကိုလိုက်နာပြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတို့အတွေ့အစင်မပြတ်လှုပ်ဆောင်သွားရေးဆရာကြီးနဲ့ပတ်သက်ပြီးအတိအမှတ်ပြုခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းအေဂျင်စီကဖော်ပြပါတယ်။ဆော်ဒီအာရေဗျဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကထောက်ပံ့ထားတဲ့အဝေးရောက်ရှိမြင့်အစိုးရကအရေးပါတဲ့စိတ်ကမ်းမြို့ဟော်တိုင်းထားကိုဒီကနေ့ပုတ်ထူးနေ့မှာစပြီးတိုက်ခိုက်ပါတယ်။ဟော်တိုင်းထားမြို့ကိုဟူတီတပုံးတို့ထိ ंछ ုပ်ထားတာဖြစ်တယ်လို့ရီးမြင့်နိုင်ငံရဲ့မြို့တော်ဆန္ဒကိုလည်းထိ ंछ ုပ်ထားတာပါ။စိတ်ကမ်းကနေဟူတီတပုံးတွေထွက်ခွာဖို့နောက်ဆုံးအချိန်သတ်မှတ်ပေးထားတယ်လို့လည်းညွန်ပေါင်းအဖွဲ့ဝင်အာရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံကဒီကနေ့ပြောဆိုထားပါတယ်။အီတလီကိုဝင်ရောက်ခွင့်တမျက်ခံရတဲ့ရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေအခုတော့စပိန်နိုင်ငံကိုဥတီထွက်ခွာသွားကြပါပြီရှင်
။တင်အချင်းချုပ်ကိုမတင်ငင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အတန်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ25 kHz 3953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလမီတာ190 kHz 3905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအပင်းနာစင်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမမင်္ဂလာပါ။
This program has come to you from the Voice of America, Washington.
From Washington, this is VOA News.